Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေ့ညနေပဲ VOA season 2ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေပိုင်း season 2တာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုရှားပေါင်နဲ့တူညင်ညာပေးသွားမှာပါ။ဥပမာကဲလို့ခေါ်တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးဆော့ဆော့မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့အမေရိကန်ထက်လွတ်တော်တွင်မဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်ယာရူကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ဒါလို့ထိတ်တဲရောက်သတင်းတွေကိုညင်ညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။အခုညနေကနားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ကြောက်ပြောင်းမျိုးကစောက်လက်စာနေတဲ့လူကိုဗလီလို့သမုတ်ပြီးလူအုပ်နဲ့ဖြိုချခဲ့တဲ့အပေါ်မှာအင်ရှင်ဘက်ကဘလို့ပြန်ပြောခဲ့ပါသလဲ။
ကိုကျွန်တော်ကပြက်ပြီးလက်ရှိကျွန်တော်နေရာထိုင်ရဖို့အတွက်ရွံ့ကိုခက်ခဲဖြစ်ပြီးအဲဒီစားတွေကိုဘယ်သူကဘယ်လိုတာဝန်ယူမလဲဆိုတာကိုကျွန်တော်သိချင်ပါတယ်။နောက်ပြီးတော့အခုကျွန်တော်ရေးကိုထည့်သွားတဲ့အတိုင်းအတာမှာလူအများစုစိတ်ဆန္ဒဖို့အတွက
်အင်ရှင်ဖြစ်တဲ့ဓာတ်ပုံနဲ့ဗီဒီယိုရိုက်ကူးရေးလုပ်ငန်းပိုင်ရှင်ပြောပြချက်ကိုလည်းနားဆင်နိုင်ပါတယ်။တခါပလောင်လက်နက်ကင်အဖွဲ့ရဲ့မူရစ်စေဝါတိုက်ဖျက်ရေးသတင်းသွားယူဖို့အဖမ်းခံထားရတဲ့သတင်းတောက်၃ဦးအပါအဝင်ဖမ်းဆီးထားခံရသူ၆ဦးကိုဒီကနေ့တီဘောတရားရုံးမှာရုံးထုတ်ခဲ့ပါတယ်။နိုင်ငံတကာသတင်းလွှာမှာတော့သမ္မတထရပ်အစိုးရအဖွဲ့ရဲ့ထိပ်ပိုင်းဝန်ထမ်းတွေကြားပျောင်ပျောင်တင့်တင့်ဝေဖန်တိုက်ခိုက်နေကြတဲ့အကြောင်းတွေဟာဘလို့အကြောင်းတွေလဲဆိုတာကိုလည်းပြောပြပေးပါပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိပ်တန်းရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်။
တတန်းခုနှစ်နှစ်ရှိပြီဖြစ်တဲ့ Obama Care လို့ခေါ်တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးဆော့ဆော့မှုအစီအစဉ်တစ်စိတ်ပိုင်းကိုပယ်ဖျက်ဖို့အတွက်ဒီကနေ့မနေ့အစောပိုင်းတုန်းကအမေရိကန်အထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေနဲ့အတူ Republican အမတ်အချို့ကကန့်ကွက်မဲထည့်ခဲ့တာကြောင့်အခုလိုရှုံးနိမ့်ခဲ့ပြီးသိမှကြခဲ့မှာပဲ။သမ္မတ Donald Trump ကအရင်တုန်းကပြောဆိုထားခဲ့တဲ့အတိုင်းပဲဒီ Obama Care အလုံးမဖြစ်တော့ပဲကြရှုံးသွားပြီးတဲ့နောက်မှာတခုခုဆက်လုပ်ကြဖို့ဆိုတာမျိုး Twitter လူမှုကွင်းမှာရေးသားခဲ့ပါတယ် Republican လွှတ်တော်အမတ်တွေက Obama Care တစ်စိတ်တစ်ပိုင်းကိုပယ်ဖျက်နိုင်မဲ့ဥပဒေတရပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်တာမှာ49မဲ51မဲနဲ့ရှုံးနေပြီး Democrat နဲ့အတူ Republican အထက်လွှတ်တော်အမတ်3ဦးကခန့်ကွက်မဲပေးခဲ့ရမှာ Arizona ပြည်နယ်အထက်လွှတ်တော်အမတ် John McCain လည်းပါဝင်ပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကအခုလိုရှုံးနေခဲ့တဲ့ပေါ်စိတ်ပြက်လက်ပြက်ဖြစ်မိကြောင်းပြောဆိုပြီး Democrat လွှတ်တော်အမတ်တွေပေါ်မှာလည်းစိတ်ပြက်နေပုံပေါ်ရတယ် Democrat တွေအနေနဲ့အခုလိုအောင်ပွဲခံနေချိန်မှာ American အနေနဲ့ဒီဥပဒေကြောင့်အခက်အခဲတွေရင်ဆိုင်နေရတာမျိုးကနေတက်တာရစီဖို့လိုအပ်တယ်လို့မက်ခေါနင်းကပြောပါတယ်လူနည်းစုခေါင်းဆောင်ဒီမိုကရက်ထက်လွှတ်တော်အမတ်ချက်ကျူမန်ကတော့ဥပဒေအတည်မပြုနိုင်တာကြောင့်သူတို့အတွက်ဆိုရထဲအမေရိကန်တွေအတွက်စိတ်သက်သာရရခဲ့ပြီးအိုဘားမားကဲကိုပို့ပြီးတော့ပြည်စုံကောင်းမွန်အောင်ပူးပေါင်းလှုပ်ဆောင်နိုင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံပေါ်တန်ခအရေးယူမှုအသစ်ချမှတ်ဖို့မနစ်ကြတာပြည်နယ်ကအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့တောက်ကြားနေ့မှာပြောဆိုလိုက်ပါတယ်။ဒီတန်ခအရေးယူမှုအသစ်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေအပေါ်မှာဝင်ရောက်ဆွတ်ဖက်လွှမ်းရာကြတာကိုဖော်ပြနေတာဖြစ်တယ်လို့လည်းဆိုပါတယ်။မော်စကိုကအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာအလုပ်လုပ်နေကြတဲ့ဤပညာဆိုင်ရာဝန်ထမ်းတွေနဲ့တန်တမန်တွေရဲ့အရေးအတွက်ကိုအမေရိကန်ပြည်ထောင်စုမှရှိတဲ့ရုရှားရဲ့တန်အမတ်တွေနဲ့ဤပညာဆိုင်ရာဝန်ထမ်းတွေရဲ့အရေးအတွက်အတိအကျတိုင်ပင်ထားရှိဖို့ကိုလည်းတောင်းဆိုထားကြောင်းရုရှားနိုင်ငံကြားဝန်ကြီးဌာနကပြောပါရယ်ရုရှားနိုင်ငံတစ်ခုထဲသာမကအီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေအပေါ်မှာပါတန်ခအရေးယူမှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းတရားကိုအမေရိကန်အထက်လွှတ်တော်ကမနစ်ကြတာပရင်းနေတုန်းကအတည်ပြုခဲ့တာပါအောက်နဲ့အထက်လွှတ်တော်နေရကြညှိနှိုင်းကြပြီးတဲ့နောက်ဥပဒေမူကြမ်းကိုထောက်ခံမဲ68မဲကန့်ကွက်မဲနမဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါရယ်ရှင်
ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်ဟာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မသင့်တော်တော့တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးကဆုံးဖြတ်ချက်ချလိုက်ပြီးမကြခင်အတွင်းမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရစ်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကကြေညာခဲ့ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာမစ္စတာရှာရစ်ဟာ2013ခုနှစ်ရွေးကောက်ပွဲအတွက်သူ့ကိုအဆိုပြုတင်သွင်းတဲ့ဆာရက်ဆာရက်နေထဲမှာသူ့နိုင်ငံသားမှာတခါမှမထုတ်ပဲတင်ထားခဲ့တဲ့သူ့ရဲ့ပိုင်ဆိုင်မှုတွေကိုစည်ရင်းပြဖို့ပြက်ကွက်တာနောက်ဒီကျန်းသက်စာချိန်ဆိုတော့ကမမှန်မကန်ထွက်ဆိုခဲ့ပြီးတော့ရိုးသားမှုမရှိတာကြောင့်လွတ်တော်အမတ်တဦးဖြစ်ဖို့အရေးချင်းမပြည့်မီဘူးလို့ပြောပါတယ်ဒီမိုကရေစီနည်းကြလုပ်ငန်းဆောင်ရွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံရဲ့သမ္မတကဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတရားရုံးကပြောပါရယ်ဖွဲ့စည်းပုံအခြေခံဥပဒေအရမစ္စတာရှာရစ်ရဲ့အစိုးရအဖွဲ့ကိုဖျက်သိမ်းပြီးတော့ဝန်ကြီးချုပ်တစ်ကိုရွေးချယ်ဖို့ပါကစ္စတန်သမ္မတကိုအောက်လွှတ်တော်ကအဆွေပြေးတောင်းဆိုရမှာဖြစ်ပါရယ်ခင်ဗျာ
အစ္စရေးနိုင်ငံဂျေရုဆလင်မြို့ကဂျူးနဲ့မွတ်စလင်တွေပိုင်ဆိုင်မှုအငင်းပွားနေတဲ့ဝတ်ပြုစုတောင်းတဲ့နေရာမှာဒီကနေ့တောက်ကြနဲ့လာရောက်ဝတ်ပြုစုတောင်းကြတဲ့သူတွေအနေနဲ့ပိုပြီးအာရုံစိုက်ခံရဖို့ရှိပါတယ်။မွတ်စလင်တွေကနော်ဝေးဆန်ချူရီလို့ခေါ်ဆိုပြီးဂျူးတွေကတမ်ပယ်မောင်းလို့ခေါ်ဆိုတဲ့ဝတ်ပြုစုတောင်းတဲ့နေရာမှာဂျူးတွေကအလုံးကြုံရေးစစ်ဆေးတဲ့ကိရိယာတွေတက်ဆင်ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းကဂျေရုဆလင်မြို့ OCT အရာမှာတက်ဆင်ခဲ့တဲ့နောက်ဆုံးလုံးကြုံရေးစစ်ဆေးတဲ့ကိရိယာကိုအစ္စရေးဘက်ကဖယ်ရှားလိုက်တဲ့အတွက်ဆန္ဒပြသူတွေကအပြင်းပြင်းမှအောင်ပွဲခံနေကြပါတယ်။အာရဗလနဲ့ကိုင်သမားတို့ရဲ့ပြစ်ခတ်မှုကြောင့်အစ္စရေးအဆောင်ရဲတပ်သားတို့တည်ဆုံခဲ့ပြီးတဲ့နောက်တုတ်ပြန်တဲ့အနေနဲ့ဇွန်လ14ရက်နေ့မှာတက်ဆင်လိုက်တဲ့လုံခြုံရေးစစ်ဆေးတဲ့ကိရိယာတွေထဲမှာ mental detector လက်နက်စစ်ဆေးတဲ့ကိရိယာတွေလည်းပါပါတယ်။မွတ်စလင်ဝတ်ပြုစုတောင်းသူတွေဟာလက်နက်စစ်ဆေးတဲ့ကိရိယာတွေကိုဖျက်ကျော်ပြီးမှဝတ်ပြုစုတောင်းတဲ့နေရာတွေကိုဝင်ရောက်ရမှာကိုငင်းဆန်ပြီးဆန္ဒပြတဲ့အနေနဲ့ဝတ်ပြုစုတောင်းရာနေရာအပြင်ဘက်မှာသာနှစ်စဉ်ဝတ်ပြုစုတောင်းခဲ့ကြတာဖြစ်ပါတယ်ရှင်။
ယူအေဘီကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ထောက်ကြနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ပြီးတော့ကြီးညာနေပါရခင်ဗျာမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါစမ်းသပ်စစ်ဆေးတဲ့ကိရိယာတွေနဲ့ဈေးဝါးတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောတာကို AFP သတင်းတပုတ်မှကုကဖော်ပြပါရယ်ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ကြားချက်မရသေးဘူးလို့လည်း AFP ကရေးပါရယ်လက်ရှိအချိန်ထိဆိုရင် H1N1 ရောဂါပိုးကူးစက်ခံထားသူအယောက်30ထက်မနည်းရှိနေပြီဖြစ်ပြီးတော့သေဆုံးသူ6ဦးရှိသွားပါပြီ။သေဆုံးသူတွေဟာဒီ H1N1 ရောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့သေဆုံးတဲ့သူတိုင်းမှာတော့ဒီရောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာ H1N1 ရောဂါပိုးကူးစက်ခံရတဲ့ဖြစ်ရပေါင်း456ခုရှိတယ်ဆိုတာကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်။ဒါအပြင်တဝဲမြို့မှာလည်းကျန်းကတုတ်ကွေးရောဂါပိုးတွေ့ထားတဲ့အတွက်ချက်ကောင်ရီပေါင်း1000ကျော်ကိုတပ်ပစ်ခဲ့ရပြီးကျောင်းတွေကိုလည်းဇလိုင်လကုန်အထိပိတ်ထားပါတယ်။ဒီတော့အတွင်းမှာပဲမြန်မာနိုင်ငံမှာ H1N1 ရောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွားမဲ့သူတွေအထူးသတိထားဖို့ခရီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်တွေနဲ့တိုင်ပင်ဆွေးနွေးဖို့ဗြိတိန်နိုင်ငံကြီးဌာနကသတိပေးထုတ်ပြန်ထားတာကိုခီးသွားလာရေးဆိုင်ရာအင်တာနက်ဆမျက်နှာတစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ
။မန္တလေးတိုင်းကြောက်ပတောင်မြို့မှာအစ္စလမ်ဘာသာဝင်တွေရဲ့ဗလီတစ်ခုလို့တန်တရားရှိတဲ့ဆောက်လက်စအဆောက်အုံတစ်ခုကိုလူအုပ်နဲ့ဖြိုချပျက်စီးလိုက်တဲ့ဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းမြန်မာအစိုးရအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ကြောက်ပတောင်မြို့မှာလူစုလူဝေးဖြစ်သွားတဲ့အကြောင်းအရင်းခံကိုသိနိုင်အောင်တာဝန်ရှိသူတွေစုံစမ်းနေကြောင်းနဲ့မလိုလက်အပ်တဲ့ပြဿနာတွေမဖြစ်အောင်သတိရှိကြဖို့သမရယုံပြောခွင့်ရဦးစောထေက Facebook ဆာမျက်နှာမှာပြောဆိုခဲ့တာပါ။ဖြစ်စီခံလိုက်ရတဲ့အိမ်ပိုင်ရှင်ဟာဘာသာခြားမဟုတ်ကြောင်းနဲ့အောက်ထပ်မှာအုပ်ရေကန်3လုံးတွေ့ရှိတဲ့ဆိုတဲ့သတင်းတွေပြန့်နှံ့ရာကပြဿနာတွေဖြစ်ပွားခဲ့ကြောင်းလဲကနဦးသတင်းတွေကိုကိုကပြောဆိုထားပါတယ်။ဖြိုချခံခဲ့ရတဲ့ဆောက်လက်စအဆောက်အုံဟာစီပင်တာယာရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်ထားတဲ့အတွက်စစ်ဆေးနေကြောင်းလဲပြောဆိုထားပြီးနှစ်စဉ်ဖြစ်စဉ်နဲ့ပတ်သက်တဲ့သတင်းအပြည့်အစုံကိုနိုင်ငံပိုင်သတင်းမီဒီယာတွေကနေထုတ်ပြန်ပေးသွားမှာဖြစ်ကြောင်းလဲဦးစောထေကပြောပါတယ်။ဒါပေမဲ့လဲဖြိုချဖျက်ဆီးမှုတွေနဲ့ဆက်နွယ်ပြီးအရေးယူထားသူရှိမရှိအရေးယူဖို့အစီအစဉ်ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မင်းနဲ့မုံလွယ်ပိုင်းကစတင်ဖြစ်ပွားတဲ့အဖြစ်ပြက်မှာတော့လူအုပ်ကဆက်ရည်ရတွေကိုပါအသုံးပြုပြီးဆောက်အုံကိုဖြိုချခဲ့တာဖြစ်ပြီးအခင်းဖြစ်ပွားချိန်မှာလုံခြုံရေးတာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တချို့လည်းအနီးအနားမှာရှိနေကြောင်းမျက်မြင်တွေ့သူတွေကပြောဆိုထားပါတယ်ရှင်
။ဒီတောက်ကြနေကနေနောက်တစ်ပတ်အင်္ဂါနေ့အထိဒီဆန္ဒပြပွဲတွေကိုဗင်နီဇွဲလားအစိုးရကတားမြစ်ထားပေမဲ့လည်းအတိုက်ခံအင်အားစုတွေကတော့သူတို့ရဲ့ထောက်ခံသူတွေအနေနဲ့ဆက်လက်ဆန္ဒပြကြဖို့ဒီကနေ့မှတိုက်တွန်းထားပါတယ်။အခြေခံဥပဒေပြင်ဆင်ရေးအထူးလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲကိုတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်နေတာနဲ့ပတ်သက်ပြီးတော့အစိုးရတပ်တွေနဲ့ဆန္ဒပြသူတွေကြားနေ့စဉ်လိုလိုပြည်ပခါတွေဖြစ်ပွားနေပါတယ်အတိုက်ခံတွေအနေနဲ့ဆန္ဒပြနေတာတွေကိုရပ်ဖို့ဗင်နီဇွဲလားသမ္မတနီကိုလက်စ်မာဒူရိုကတိုက်တွန်းပြီးတော့နိုင်ငံအစိုးရရဲ့ရင်းနှံကုမ္ပဏီတွေနဲ့ဆက်ဆက်နေတဲ့လူ73ဦးကိုအမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့အပေါ်ကိုလည်းပြစ်တင်ရှုတ်ချလိုက်ပါတယ်အခြေခံဥပဒေပြင်ဆင်ရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲမှာသူအနိုင်ရပြီးအာဏာပိုရလာလိမ့်မယ်လို့သမ္မတမာဒူရိုကမျှော်မှန်းထားကြောင်းအတိုက်ခံခေါင်းဆောင်တွေကပြောပါရယ်။ယင်းနဲ့ပေါ်ကျော်ရတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဆုပ်ယူလာတဲ့စီးပွားရေးအကျပ်တဲအခြေအနေကြောင့်လည်းပြည်သူတွေကြားမှာမကျေနပ်မှုတွေတိုးလာပြီးတော့ဒီလိုဆန္ဒပြမှုတွေပေါ်ပေါက်လာပါရယ်။နိုင်ငံတွင်းစားနပ်ရိက္ခာမလုံလောက်မှုနဲ့ပြတ်တောက်မှုတွေကြောင်းဗင်နီဇွဲလားနိုင်ငံသားတွေဟာအင်းနီးချင်းဘရာဇီးနဲ့ကိုလံဘီယာနိုင်ငံတွေကိုဖျက်ပြီးတော့အစားအသောက်တွေဝယ်ယူနေရပါရယ်ခင်ဗျာ။
အီတလီနိုင်ငံကမ်းခြေတွေစီကိုထောင်နဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေပို့ဆောင်ပေးနေတဲ့အမောင်းခိုးကုန်းကူးသူတွေကိုတိုက်ဖြတ်ချေမှုန်းတဲ့လေဗျာကမ်းခြေဆောင်တပ်ဖွဲ့တွေကိုကူညီဖို့အတွက်အီတလီဘက်ကစစ်တင်ဖို့တွေပို့ဆောင်ဖို့စီစဉ်နေပါတယ်။အီတလီကမ်းခြေစီကိုနှစ်စဉ်စ조사ပြီးဝင်ရောက်ကြတဲ့ရွှေပြောင်းဒုက္ခသည်တွေဟာအာဖရိကတောင်အာရှနဲ့အရှေ့လေပိုင်းဒေသကသူတွေဖြစ်ပါတယ်။သူတို့ရဲ့ကမ်းခြေဆောင်တပ်ဖွဲ့ကိုအထောက်အကူပေးဖို့အတွက်လေဗျာအာဏာပိုင်တွေကလည်းတောင်းဆိုတဲ့အခုလိုပူးပေါင်းဆောင်ရွက်မှုတွေဟာအခြေအနေကိုကင်တွယ်ဖို့အတွက်အပြောင်းလဲတရားဖြစ်လိမ့်မယ်လို့အီတလီဝန်ကြီးချုပ်ဖောက်လိုဂျက်တီလိုနီကပြောပါတယ်။ဘီအန်ဒီရဲ့မြားလာတဲ့ဒီမြေတဲ့ပင်လယ်ကိုဖြတ်ကျော်ပြီးလာကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစစ်တင်ဖို့တွေမကြာခဏဆိုသလိုတွေ့ရှိကဲဆဲခဲ့ကြပါတယ်။မြေတဲ့ပင်လယ်ကိုဖြတ်ကျော်လာတဲ့ရွှေပြောင်းဒုက္ခသည်တွေရဲ့ပြဿနာကိုကင်တွယ်ဆောင်ရွက်နေတဲ့အီတလီအစိုးရကိုနောက်ထပ်ဒေါ်လာ116သန်းကူညီပေးသွားမယ်လို့ဥရောပသမဂ္ဂကော်မရှင်အဖွဲ့ကကြေညာထားပါတယ်ရှင်။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးကြောက်ပရောင်းမြို့နယ်ကလူအုပ်နဲ့စံတရဆက်ရန်တရားတုံးပြီးတော့ဖြိုချခံရတဲ့အိမ်ပိုင်ရှင်နဲ့ဆက်သွယ်မေးမြန်းချက်ကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ်မန္တလေးတိုင်းကြောက်ပရောင်းမြို့နယ်ထဲမှာဆောက်လက်ဆောက်အဆောက်အဦးတစ်ခုကိုဗလီဆောက်နေတယ်ဆိုပြီးလူစုလူဝေးနဲ့ဖိအားပေးတောင်းဆိုခဲ့တဲ့အတွက်ဖြိုချဖျက်ဆီးပစ်လိုက်တဲ့ကိစ္စကိုအင်ရှင်ဖြစ်သူကသူ့ရဲ့နစ်နာမှုနဲ့စိုးရိမ်စရာလုံခြုံရေးအတွက်တာဝန်ရှိသူတွေဘက်ကတာဝန်ယူဖြည့်ရှင်ပေးဖို့မေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့အကြောင်းရင်းတွေကိုတာဝန်ရှိသူတွေတိတိကျကျစုံစမ်းစစ်ဆေးနေတယ်။မလိုလားအပ်တဲ့တခြားပြဿနာတွေမဖြစ်ပွားဖို့သတိရှိကြစေလိုတယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ကလူမှုကွန်ရက်စာမျက်နှာမှာပြောထားပါတယ်။ဇူလိုင်လ28ရက်နေ့ကဖြိုဖျက်ခံလိုက်ရတဲ့ဆောက်လက်ဆာအိမ်ပိုင်ရှင်ဖြစ်သူဓာတ်ပုံနဲ့ဗီဒီယိုရိုက်ကူးရေးလုပ်ငန်းလုပ်ကိုင်သူဒါရိုက်တာအောင်မင်းခေါ်ကိုဟန်မင်းဦးကို VOE မြန်မာပိုင်းကမတ်စုမုံဆက်သွယ်မေးမြန်းတဲ့အခါမှာသူကအဖြစ်အပျက်ကိုအခုလိုစပြောပါတယ
်။ဒီအစားဦးစားရတဲ့ရွေချက်ကကျွန်တော်ကရုပ်ရှင်နဲ့ဗီဒီယိုရိုက်ကူးရိုက်ပါတယ်။ကျွန်တော်မှတ်တမ်းတင်လေကျွန်တော်ရိုက်ပြီးပဲရိုက်ပါတယ်။လူပွဲလမ်းမင်္ဂလာဆောင်ပိုင်းညာအဆောက်အဖြစ်ပေါ့နော်။ DY ပေါ့နော်။အဲ့လိုဟာတွေရိုက်ဖို့အတွက်ကျွန်တော်အပေါ်မှာကျွန်တော်ဟောကိုကျွန်တော်တဝက်လောက်ထားတယ်ခင်ဗျာ။အောက်ကနေစကီလိုင်ဇေယနာအခုံးတက်ဖို့အတွက်ကျွန်တော်အဝိုက်ထည့်ထားပါတယ်ခင်ဗျာ။ဟုတ်။အဲ့ဒီမှာပဲကျွန်တော်အိမ်ကိုဗလီလို့တန်လုံးအဆောက်အုံတစ်ခုဆိုပြီးတော့ကျွန်တော်ဗလီလို့ပဲချင်းအောင်ချင်းမဖြစ်ကြတာပေါ့ခင်ဗျာ။ဟုတ
်။ဟုတ်ကဲ့။ဒီအဆောက်အဦးကိုဆောက်ဖြစ်တာရောဘယ်လောက်များကြာပြီလဲရှင်
။ဟုတ်ဒီအဆောက်အဦးဆောက်တာကတော့ကျွန်တော်တကြံပြီးမှဆောက်ဖြစ်တာခင်ဗျာ။အခုနှစ်ပေါ့နော်။အဆောက်အမှန်မပြီးသေးဘူးခင်ဗျာလက်တလုံးဝင်ရက်ပါပဲခင်ဗျာဖျားကန်းထုတ်ဖို့အတွက်လည်း၅ပြီ၄ပြီကျွန်တော်တောင်ပတ်မှာအပေါက်ဖောက်တာပါတယ်အဲ
့တော့ဥအောင်မင်းအနေနဲ့အခုလိုမျိုးဒီလူအုပ်စုကနေပြီးတော့မှဒီမှာဗလီဆောက်တယ်ပေါ့နော်ဒီဗလီဆောက်ဦးနဲ့တူတယ်ဆိုပြီးတော့ပြောပြီးတော့ဒီလိုဖျက်ဆီးခံရတဲ့ခါကျတော့ဘလို့ကြောင့်မို့လို့ဒီအဖြစ်ပြက်ဖြစ်သွားတယ်လို့ထင်ပါလဲနောက်ဒီအဆောက်ဦးကိုဘာကြောင့်များဖျက်ဖို့အထိသူတို့ဘက်ကတိုက်တွန်းဖိအားပေးမှုတွေဖြစ်လာရတယ်လို့ထင်ပါလဲရှင
်အဆောက်ဦးဖျက်မယ်ဆိုတဲ့ရက်ပိုင်းမှာကျွန်တော်မရှိဘူးခင်ဗျာကျွန်တော်22ရက်နေ့ကစပြီးတော့ကျွန်တော်မုံရွာဘူးတီလင်နေဘက်ကိုကျွန်တော်တီစီရိုက်ကျွန်တော်ထွက်သွားပါတယ်ခင်ဗျာကျွန်တော်ပြည်သူမျိုးရဲ့ဦးလေးကိုကျွန်တော်အိမ်မှာဆနခိတပေါ့နော်စောက်စောက်ခွင့်ကိုကျွန်တော်ထားခဲ့ပြီးရှိပါတယ်ခင်ဗျာပြီးတော့ကျွန်တော်အိမ်ဒီနာချင်းလေးကိုလည်းကျွန်တော်မှားချခဲ့ပါတယ်ကျွန်တော်ဒီလိုပဲကျွန်တော်သွားမှာဖြစ်ပြီးအတွက်ကျွန်တော်ကိုတစ်ချက်တော့စောင့်ကြည့်ပေးကြပါဦးလို့ကျွန်တော်မှားခဲ့တယ်ခင်ဗျာပုံမှာ25ရက်နေ့ရိုက်နေတဲ့အချိန်ကာလမှာဒီအိမ်ကိုပလီလာမသိဘူးပေါ့နော်အဖွဲ့စည်းတစ်ခုကနေပြီးတော့လာကြည့်သွားတယ်လို့ပြောတယ်ခင်ဗျာဟုတ်လာကြည့်သွားတယ်လို့ပြောတဲ့အချိန်မှာကျွန်တော်ကစီဗီယန်လားဆိုစီဗီယန်မဟုတ်ဘူးတဲ့စီဗီယန်မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်စေးလေးနဲ့ကျွန်တော်လုံးဆိုင်ရှိတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ပါတယ်ခင်ဗျာနော်နောက်တစ်နေ့မနေ့လေးရောက်ရောကျွန်တော်စီကိုဖုန်းနဲ့တကွန်းကွန်းလာတဲ့တယ်ခင်ဗျာကျွန်တော်အင်အားကိုကျွန်တော်အင်ဒီနာချင်းနေအောင်ပေါ့နော်ကျွန်တော်အင်ကိုဗလီဟုထင်ပြီးတော့ဖြတ်မယ်တကယ်ကလူတွေအားလုံးရိုးရိုးတဲတဲဖြစ်နေကြတယ်ခင်ဗျာအဲ့ဒီအချိန်မှာဒီပေါ့နော်ရက်ွက်အုပ်ချုပ်မှုတွေဘာညာနဲ့ကျွန်တော်မိပါတယ်ကိုလည်းဆေးလွတ်တဲ့အခါကျတော့15ရောက်ရောက်20ရောက်30ပတ်ချာလေးရှိသည့်အတွက်ပြေးလည်သွားကြပါတယ်ခင်ဗျာဟိုအုပ်ချုပ်မှုကလည်းပြန်ပြီးတော့အစည်းအဝေးစာတွေပါတယ်ရေးတော့မယ်ပြန်ခါနီးစဲစဲမှာလူကြီးကရိုးရိုးတဲတဲဖြစ်လာပြီးတော့မနိုင်တော့ဘူးပေါ့နော်ကျွန်တော်စီကိုအားလုံးနဲ့လည်းဆက်သွယ်ရတော့မနိုင်တော့ဘူးဖြတ်မှာကိုအဆင်ပြေမှာဆိုတော့ဖြတ်မှာအဆင်ပြေမဲ့အကြောင်းရင်းဘာအကြောင်းရင်းလဲလို့ကျွန်တော်မေးပါတယ်ခင်ဗျာမေးတော့စီနေရနေကျွန်တော်မေးတယ်ခင်ဗျာ။ဘာကြီးတို့အတိုင်းတာအနေနဲ့ပေါ့နော်။ဟိုဒီဆောက်ဦးဆောက်တော့မယ်ဆိုတော့တိဆောက်ခွင့်တင်လာလို့ကျွန်တော်မေးတယ်။တိဆောက်ခွင့်အရတော့ကျွန်တော်နားမယ်လို့ကျွန်တော်မတင်ဘူး။ကျွန်တော်ဒါပေမဲ့လို့ကျွန်တော်ဆောက်လုပ်နေတဲ့အချိန်မှာပဲကျွန်တော်စီကိုစားရလာမလားလို့ကျွန်တော်မျှော်လင့်မိပါတယ်။ဒါပေမဲ့တိုးတော့ရောက်မလာပါဘူးခင်ဗျာ။ကို့အဆောက်ဦးဗျာကို့ကျွန်တော်မှမရှိမရှိမယ်လို့စူးစောင်းပြီးတော့ကျွန်တော်အပြေတစ်ပိုင်းနဲ့ကျွန်တော်လှုပ်လာခဲ့တဲ့အတိုင်းတာအရဆိုတော့ကျွန်တော်ကတော့အရန်ဝမ်းနဲ့ပူစီတော့ကဖြစ်မိပါတယ်ခင်ဗျာ။အဲ့ဒီအချိန်မှာကျွန်တော်အနေနဲ့ကတော့အရန်တားပါတယ်ခင်ဗျာ။ကျွန်တော်ပြန်လာအောင်စောင့်ပေးပါကျွန်တော်ပြန်လာ
နေပါပြီလို့ပြောတာကိုလုံးဝလုံးဝလက်သက်မခံမနဲ့ချက်မကူရတော့မှဆိုတဲ့သူတို့ချို့ရဲ့စကားကနေလည်းကြားရတယ်ဖုန်းနဲ့ကျွန်တော်တကယ်တည်းစကားပြောတဲ့အချိန်မှလည်းဒီလိုအတန်နေဖြစ်ပေါ်နေတယ်ခင်ဗျဟုတ်အဲ
့တော့ခီးရပြန်လာတဲ့အခါမှာကိုဆောက်လက်စားအတီအဆောက်ဦးကလည်းဖြိုချဖြက်စီးခံလိုက်ရတယ်ဆိုတော့အဲ့ဒီကိုဦးအောင်မင်းအနေနဲ့ပေါ့နော်ရောက်လာတဲ့အချိန်မှာဒီသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအဲ့ဒီနေရာမှာလုံခြုံရေးယူထားတဲ့လူတွေနဲ့ဘလို့များဆက်ပြီးဆောင်ရွက်ဖြစ်ပါလဲရှင
်ဟုတ်ကျွန်တော်လက်ရှိအဲ့ဒီကိုရောက်သွားဖို့ဆိုတာကကျွန်တော်အဲ့ဒီကိုလုံးဝသွားလို့မရပါဘူးခင်ဗျကျွန်တော်ကလားဆိုရင်ကျွန်တော်ချက်ရှိရိုက်ပတ်ဖြစ်ရမယ်အနေထားမျိုးမှာကျွန်တော်ရှိတယ်ဒါပေမဲ့တို့တော့ကျွန်တော်ကလားမဟုတ်ဘူးဆိုတာလည်းသိတယ်တမင်ကလားကျွန်တော်အနေနဲ့တော့အလုတ်ကြံခံရတယ်လို့ပဲကျွန်တော်ယူဆပါတယ်ဒါပေမဲ့ကျွန်တော်အိမ်မှာပတိနဲ့တူတာဆိုလည်းဘာတစ်ခုမှမရှိဘူးဘလူတက်တဲ့အထောက်အထားဘယ်ဘယ်နည်းနဲ့ဆက်ဆံလည်းမရှိပါဘူးဘာသာလားဘာသာတရားနားလည်လားမသိနိုင်ငံရေးသမားနားလည်လားမသိဘူးကိုနားမလဲဒီနားမလဲနဲ့ဟေးဝါဆိုပြီးလူတွေရှိနေသေးတယ်ကျွန်တော်အသက်အန္တရာယ်ဆိုရင်လို့ကျွန်တော်အဲ့ဒီကူကျွန်တော်မသွားပါဘူးခုချိန်ထိကျွန်တော်တခေါက်မှမရောက်သေးပါဘူးခင်ဗျ
ဟုတ်ကဲ့အဲ့တော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကတော့ဥအောင်မင်းကိုလာရောက်ပြီးဆက်သွယ်တာရှိပါသလား
ကျွန်တော်ရက်ကွက်အုပ်ချုပ်ရေးဦးနှုံးတွေကတော့ကျွန်တော်စီကိုဒီမနက်မှပဲကျွန်တော်အဆက်အသွယ်လုပ်ပါတယ်ခင်ဗျအဆက်အသွယ်လုပ်ပြီးကျွန်တော်စီကဒေတာတချို့ကိုကျွန်တော်ယူပါတယ်ခင်ဗျကျွန်တော်မိဘဘိုးဘွားပေါ့နော်ကျွန်တော်နေရာပေးမှနေတယ်ကျွန်တော်လက်ရှိအခုလက်ရှိကျွန်တော်ဘာလုပ်လို့တဲ့အားလုံးကိုကျွန်တော်ဒါတချို့ပို့ရပါတယ်ခင်ဗျအခုလက်ရှိအနေနဲ့လည်းကျွန်တော်အဲ့အရာတွေကိုခွင့်ဆင်းဆောင်ရွက်လေ့ပါပါခင်ဗျ
ဟုတ်ကဲ့လူအုပ်စုနဲ့ကိုယ့်ရဲ့ဒီကိုပိုင်အိမ်တစ်ခုကိုအဲ့လိုဖျက်ဆီးခံခဲ့ရတဲ့အပေါ်မှာပေါ့နော်ဒီတရားဥပဒေစိုးမိုးရင်းနဲ့ဒီနယ်မြေလုံခြုံရေးနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုအိမ်ရှင်တယောက်အနေနဲ့နိုင်ငံသားတယောက်အနေနဲ့ဗမာတောင်းဆိုချင်တာရှိပါလဲရှင
်ဟုတ်ကဲ့ပါဟိုကျွန်တော်အထူးသဖြင့်တောင်းဆိုချင်တာတော့ကျွန်တော်ယင်းနေရှိရတဲ့ကအမှန်ဆိုရင်တော့အဲ့ဒီအိမ်ဒီကျွန်တော်ကငွေကြီးမပြည့်စုံတဲ့ကြားထဲကနေပြီးတော့ကျွန်တော်ရဲ့အိမ်မှကျွန်တော်ရဲ့ရီမန်းချက်ဒီအကောင့်တွေဖော်ရသည့်ဖြစ်သည့်အတွက်တော့ကျွန်တော်အရင်ဝန်နေမိပါတယ်ခင်ဗျနှစ်မျိုးလေးနှစ်မျိုးမိပါပဲပြီးတော့ကျွန်တော်အခုဆုံးရှုံးသွားတဲ့ကိစ္စကိုလို့ရှိရင်ပြီးသွားပြီအခုကျွန်တော်ဘဝပြက်ပြီလက်ရှိကျွန်တော်နေရာထိုင်ရဖို့အတွက်ရွှေကူကျွန်တော်အခက်အခဲဖြစ်ပြီအဲ့ကိစ္စတွေကိုဘယ်သူကဘယ်လိုတာဝန်ယူမလဲဆိုတာကိုကျွန်တော်သိချင်ပါတယ်နောက်ပြီးတော့တခုရှိတာကအခုကျွန်တော်ရင်းကိုဖျက်သွားတယ်ဖျက်သွားတဲ့အတိုင်းဒါမှလူအများစုစိတ်ချမ်းသာဖို့အတွက်ပဲခိတ္တရာကြီးအစီအပြေပြီးတော့ကွာဆိုပြီးတော့ဖျက်သွားတာမျိုးလို့ကျွန်တော်ကောက်ချက်ချပါတယ်ခင်ဗျနောက်ပြီးတော့ကျွန်တော်နိုင်ငံရဲ့မြန်မာနိုင်ငံသားတယောက်အနေနဲ့ကျွန်တော်မှကိုယ်ပိုင်အခွင့်အရေးဆိုတာမရှိတော့ဘူးလားခင်ဗျနောက်ပြီးတော့ကျွန်တော်ဒီမျိုးနယ်ကိုကျွန်တော်ဒီအဆောက်ဦးဒီဆောက်ခွင့်ကျွန်တော်မတင်တာနဲ့ပဲကျွန်တော်အဆောက်ဦးကအခုရအခုပဲအခုဖြတ်ဆိုတဲ့အတိုင်းတာမျိုးဖြစ်တာဆိုတော့ကျွန်တော်အရင်တော့ဝန်နေမိတယ်ဆိုမ
ြကြောက်ပရောင်းမျိုးနယ်စီပင်တာယာရေးကော်မတီဥက္ကဋ္ဌဥဖြိုးတင်ခိုင်ကတော့မြို့နယ်ထဲမှာအခြေအနေတွေဟာလောလောဆယ်တည်ငြိမ်သွားပြီဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်ညနေပိုင်းမှာရက်ွက်အုပ်ထုပ်ရေးမှုတွေကတဆင့်အင်ရှင်ဖြစ်သူကိုတွားရောက်တွေ့ဆုံခဲ့ပြီးဥပဒေပိုင်းဆိုင်ရာဆက်လက်ဆောင်ရွက်မယ့်ကိစ္စတွေဆက်ပြီးတော့ညှိနှိုင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်း VOA မြန်မာပိုင်းကိုပြောပါရရှင်။အခုတခါတော့တလကြာချုပ်နှောင်ထိမ့်သိမ်းခံထားရတဲ့သတင်းတောက်3ဦးကိုတီဘောမြို့တရားရုံးမှာရုံးထုတ်ခဲ့တဲ့အကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ပလောင်လက်နက်ကင်တပ်ဖွဲ့ TNLA ကကျင်းပတဲ့မူရစ်စေဝါတိုက်ဖြတ်ရေးနေ့အခမ်းအနားကိုတွားရောက်သတင်းယူခဲ့တဲ့သတင်းတောက်3ဦးနဲ့အရသာ3ဦးကိုဒီကနေ့တီဘောမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီးသူတို့တွေအမှခံရဖို့ရှောက်ထားရမှာတော့လာမယ့်တောက်ကြနေ့မှာအမိန့်ချဖွယ်ရှိပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်
ဟုတ်ကဲ့ဒီမိုကရက်တစ်မြန်မာအသံ DVB ကသတင်းတောင်း2ယောက် AR သတင်းဌာနကသတင်းတောင်း1ယောက်နဲ့သူတို့နဲ့အတူလိုက်ပါလာတဲ့အရသား3ယောက်ကိုမတရားအသိနဲ့ဆက်သွယ်မှုပုံမှန်စက်ခွန်တင်နဲ့ဖမ်းဆီးပြီးဒီကနေ့ထပ်မံရုံးထုတ်ခဲ့တာဖြစ်ပါတယ်ဒီကနေ့ရုံးထုတ်ချိန်မှာတော့တရားလိုဘက်ကတမတော်အရာရှိတဦးကိုစတင်စစ်ဆေးကြားနာခဲ့ကြောင်း DVB သတင်းတောက်တွေအတွက်လိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်နေဦးမမောင်ဝင်းကပြောပါတယ်
ဒီနေ့စန္ဒာရီခွဲလောက်ကိုတရားခံ6ယောက်ထုတ်တယ်တရားလိုဘိုတက်နိုင်ဦးကိုဆက်တယ်သူဒီကအတွက်ဆက်သွားတော့ဒီ TLN ပေါ့နော်ဒီမတရားအသင်းဖွဲ့နဲ့တွားရောက်ပြီးတော့ဒီဟာသတင်းတွားယူတယ်ပေါ့ဗျာဒီသတင်းတော့တုံးမှာအဲ့လိုတွားယူတာတက်ဆိုင်ရာအတာပိုင်းအဖွဲ့အစည်းရဲ့ computer ရှိပဲနဲ့တွားတယ်ပေါ့ဗျာနောက်ဒီဟာအပိကူညီတဲ့သဘောဖြစ်တယ်ဆိုတဲ့သဘောလောက်ပဲရေပုံရပဲထွက်သွားပါတယ်စက်ပြေကဒီဟာတွေနဲ့ပတ်သက်လို့ခိုင်ငယ်မှာမှထောက်ထောက်ထားတာလေးတော့ဆက်ဖြစ်နိုင်ခြင်းရှိအောင်နောက်ကျွန်တော်အမှန်ကန်လျှောက်တယ်အမှန်ကန်လျှောက်တာနဲ့ပတ်သက်ပြီးတော့နောက်ပဲကြားနာတယ်ကြားနာပြီးတော့လေးရနေအမိချမယ်အမကံပေးမပေးအမိချမှာ
တတိကံအဖြစ်ကင်မရာဖုန်းမှတ်ပုံတင်ကစတာတွေတင်ပြခဲ့ကြောင်းလည်းပြောပါတယ်အမကံရနိုင်ပွဲရှိမှုအခြေအနေကိုတရားလွှတ်တော်ရှေ့နေဦးမမောင်ဝင်းကအခုလိုဆက်ပြောပါတယ
်အမကံတော့ဥပဒေကပုံမှန်တော့3နှစ်အထိဆိုတော့အမကံပေးမယ်ဆိုပေးနိုင်တဲ့အနေအထားရှိပါတယ်3နှစ်ဆိုတော့ပြစ်ဒဏ်မျိုးတွေကတော့အမကံပေးကြပါတယ်သို့တော်လည်းပဲမတရားအသင်းဖြစ်နေတဲ့အတွက်တော့ဒီပေးတဲ့ဆင်လာနည်းတာပေါ့ဗျာနော်သို့တော်လည်းပဲကျွန်တော်တို့ကထွက်ပြေးတဲ့လူတွေလည်းမဟုတ်ဘူးသတင်းသမားတွေလည်းဖြစ်နေတယ်န နော်တက်ကွန်တက်မှာလည်းပဲသတင်းယူတဲ့ကိစ္စလောက်တာဖြစ်နေတယ်ဆိုတဲ့အတွက်တော့ကျွန်တော်တို့အာမခံနဲ့ပတ်သက်လို့လည်းပဲကျွန်တော်ဘက်ကတော့ဒါပြောင်းလဲလို့လျှောက်တာပေါ့ဗျာဟိုနောက်ယုံရင်းကျွန်တော်ဆက်စစ်မယ်နောက်ဒီမှုကိုမြန်မြန်ဆက်မယ်ပေါ့ဗျာတရားရုံးကလည
်းဒီကနေ့ရုံထုတ်ချိန်မှာတော့ရဲတပ်ဖွဲ့ကရောစစ်ဘက်ကပါလုံခြုံရေးကိုတင်းတင်းကြပ်ကြပ်ခြားထားကြောင်းလည်းပြောပါတယ် DVB ရဲ့ရန်ကုန်ရုံးတာဝန်ခံဦးတိုးစော်လက်ကသတင်းတောက်3ယောက်အပါအဝင်6ဦးလုံးဟာကျန်းမာရေးကောင်းမွန်ကြောင်းနဲ့မိသားစုဝင်တွေနဲ့လည်းတွေ့ဆုံခွင့်ရကြောင်းပြောပါတယ်ဒီလိုတွေ့ဆုံခွင့်ရပေမဲ့ကန့်သက်ချက်တချို့တော့ရှိနေကြောင်းအခုလိုဆက်ပြောပါတယ
်အခုပဲစိတ်မကောင်းစရာကျွန်တော်တို့သတင်းတောက်တွေသူတို့အကြောင်းပါတယ်သတင်းတွေကိုထောင်လဲကျွန်တော်တို့ပို့ပို့ပေးရတာသူတို့ကသူတို့နဲ့ဖြစ်နေတာအမှုလေသူတို့တီးခွင့်ရှိတာပေါ့နော်ကျွန်တော်တို့ဆွစုပို့ပေးရတာအဲ့ဒါကိုတော့ထောင်လဲမှာသူတို့အဲ့ဒါကိုမဖတ်ရဘူးလို့ပြောပြတာကြားရကျွန်တော်စိတ်မကောင်းပါဘူးဗျ
အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ Amnesty International ကလည်းဒီသတင်းတောက်တွေဟာသူတို့အလုပ်ကိုငင်းငင်းချမ်းချမ်းဆောင်ရွက်တာဖြစ်တဲ့အတွက်အ мян ဆုံးလွတ်ပေးဖို့ကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပြီးတောင်းဆိုထားပါတယ် DVB သတင်းတောက်ဦးအေးနိုင်ကိုပြေဖုံးနိုင် AIRI သတင်းတောက်ကိုသိန်းစော်ခေါ်ကိုလဝီဝင်နဲ့ကမ္ဘောင်းသူ2ဦးအပါအဝင်အရတား3ဦးဟာ TNLA ကပလောင်တပ်ဖွဲ့ကကျင်းပတဲ့အပြည်ပြည်ဆိုင်ရာမူရစည်းဝါအလွဲသွုံးမှုနဲ့တရားမဝင်ရုံးဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုသတင်းသွားယူခဲ့ပြီးအပြန်ဇွန်လ26ရက်နေ့ကတမရော်ကဖမ်းဆီးခဲ့တာဖြစ်ပါတယ
်။ကိုမိုးစော်စုံစမ်းတင်ပြခဲ့တာပါရှင်။အခုတခါထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားတွေကိုစီစစ်ပြီးတပ်သေးခံလက်မှတ်ထုတ်ပေးနေတဲ့လုပ်ငန်းစဉ်ဘက်ကိုလည်းကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာတရားမဝင်နေထိုင်လုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံခြားသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်လုပ်ပေးနိုင်ဖို့ထိုင်းနိုင်ငံတဝန်းအလုပ်သမားတွေအတွက်စီစစ်တဲ့နေရာတရားခန့်မှာဇူလိုင်လ14ရက်နေ့ကစပြီး15ရက်အတွင်းစီရင်ပေးသွင်းဖို့စတင်ပြီးတော့ဖွင့်ပေးထားခဲ့ပါတယ်။ဒါပေမဲ့ဒီ15ရက်အတွင်းမှာအလုပ်သမား3000ကျော်သာစီရင်ပေးသွင်းခဲ့ကြတာကြောင့်ထိုင်းဆိုရခန့်မှန်းထားတဲ့15ရက်အတွင်းအလုပ်သမား3000ကျော်စီရင်ပေးသွင်းနိုင်မယ်ဆိုတဲ့ခန့်မှန်းရာဂိုင်နှုန်းထက်အများကြီးနည်းပါးနေတယ်လို့အလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်အပြေဆုံးကိုထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကန်နေတဲ့မြန်မာအပါဝင်နိုင်ငံခြားသားလူသမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်ပေးနိုင်ဖို့အတွက်ထိုင်းနိုင်ငံတဝန်းအလုပ်သမားတွေစီစစ်တဲ့နေရာတရားလောက်ကနေ15ရက်အတွင်းအလုပ်သမားတသန်းခွဲကျော်စီရင်ပေးသွင်းနိုင်လိမ့်မယ်လို့ထိုင်းအစိုးရကခန့်မှန်းထားပေမဲ့5ရက်တာကာလအတွင်းမှာနိုင်ငံတဝန်းလိုက်ရောက်စီးရင်ပြတဲ့အရေးအတွက်ကတသိန်းကျော်သာရှိသေးကြောင်းရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဆိုင်းအစိုးရရဲ့တရားဝင်ထုတ်ပြန်ချက်ရတသိန်းကျော်ပါပြီခင်ဗျ။ဟိုလိုက်ရောက်ပြီးမှစီးရင်ပြသွင်းတာပေါ့နော်။အစိုးရကမှလာပြီးစီးရင်ပြသွင်းတာကတော့တသိန်းကျော်သွားပြီလို့ကျွန်တော်သိရှိရတယ်။အဲ့တော့ဒီလိုသားတွေကိုတော့ဆိုင်းအစိုးရကနေမှအလုပ်ရှင်လွတ်တော်မှန်ကန်ကြောင်းစစ်စစ်ကြည့်ရတဲ့ထောက်ခံချက်တွေပေးပြီးရင်တော့ပြောတယ်ရပောင်းကြီးချစ်ပြတဲ့မှာသူတို့တရားဝင်ဆက်ရက်ဆက်တန်းဆက်လက်ပြုလုပ်မှဖြစ်ပါတယ်ခင်ဗျ။ကျွန်တော်တို့တိုင်းစိုးရကိုတိုင်းခမန်းလာတတန်းကျော်မယ်လို့သူကပြောနေတယ်ခင်ဗျ။အဲ့တော့လောလောဆယ်ဝင်လာတဲ့ဥစ္စာသတိလောက်ကျော်ပဲရှိသေးတယ်ဆိုတော့တမကလာ15ရက်အတွင်းမှာဒီနေ့ဆိုရင်24ရက်စတာဒီ28ရှိဆိုတော့ပြောမယ်ဆိုရင်တော့ရာဂန်နှောင်းအဖြစ်ကျက်လာတာနေသေးတယ်လို့ပြောရမယ်ခင်ဗျ
။ထိုင်းနိုင်ငံအတွင်းနိုင်ငံခြားသားရွှေပြောင်းလုပ်သမားများအတွက်ဥပဒေသေးထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံတွင်းမှာဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာတွေနေရပြန်ခဲ့ကြပါတယ်။ဒီနောက်မှာတော့ထိုင်းစိုးရကသူရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ခဲ့ပြီးအလုပ်သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ရက်ပေါင်း180ဆိုင်းငံ့ပေးထားတာပါရက်ပေါင်း180ကျော်လွန်သွားခဲ့ရင်တော့ထိုင်းနိုင်ငံကဥပဒေတိုင်းဆောင်ရွက်တဲ့အခါမှာအလုပ်သမားတွေအတွက်အဖမ်းဆီးတွေဆက်ပြီးရှိလာနိုင်တာကြောင့်အထောက်အထားမဲ့အလုပ်သမားတွေအလုပ်ရှင်တွေကိုရှာဖွေပြီးစည်ရင်းပေးသွင်းကြဖို့လိုအပ်တယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
ပြန်လည်ပြီးမှရက်ပေါင်း180ကျော်လွန်ပြီးရင်ပြန်လည်အသက်ဝင်လာမှာဖြစ်တယ်လို့ကြောင်းဒီလူသားတွေကအန်ဒီရီမျက်ကြုတ်ပြနေတယ်။ဒါကြောင့်မလို့ကူဒီမှာအလုပ်သမားတွေအလုပ်ရှင်မရှိဘူးအလုပ်မရှိတဲ့အလုပ်သမားတွေအနေအမြန်နဲ့လျောင်းရှာဖို့ပြီးမှအများဆုံးသင်ပေးတဲ့နေအောင်လုပ်ကြဖို့ကျွန်တော်တို့အသိပညာပြီးဟောပြောနေပါလေ။ဒီနေ့လည်းကျွန်တော်တို့လုပ်သမားအယောက်ပြားလောက်ကိုသွားပြီးဟောပြောခဲ့ပါတယ်ခင်ဗျ
။ထိုင်းမြန်မာနယ်စပ်မြို့တွေမှာတော့နယ်စပ်ဖြတ်ကျော်တဲ့3လခန့်နိုင်ငံကူးလက်မှတ်တွေကိုအသုံးပြုပြီးနှစ်နိုင်ငံတွားလာအလုပ်လုပ်ကန်နေသူတွေလည်းရှိကြတာမို့အထောက်အထားတွေဆက်မလုပ်ကြတော့ဘဲနေထိုင်ကြတာတွေလည်းရှိနေတာပါ။ဒါအပြင်အရင်တုန်းကဆိုရင်မြန်မာလူသမားတွေအတွက်အလို့ရှင်အမိခံပေးတဲ့သူတွေလည်းတစ်ပြတ်ထန်းလိုက်တဲ့ဥပဒေအစ်ကပြစ်ထန်နေငွေဒဏ်တွေကိုကြောက်ရွံ့လာကြောင်းအရင်တုန်းကလိုမျိုးလူသမားတွေကိုအမိခံပေးတဲ့သူတွေမရှိတာဖြစ်နေတာကြောင့်လည်းအလို့သမားအများစုဟာစည်ရင်းသွင်းတာမျိုးတွေမလုပ်နိုင်ကြတော့ဘူးလို့လည်းသိရပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။ American Tamta ga tu ye shin ni chou ya ru ga nout thwet aw nai chin bu chou sa ni de lo swet swet khan ni ya de a chein ma be aim bu ro pyan cha ye a ya shi de ka le tamara ye aim bu ro a ya shi chou ko we ban lai ba de tamara trump aso ya a phwe thait pai ga de win dan nwe cha pyaung pyaung tin tin we ban tai khai ni ja da ni na pat tet lo voe thadin taw steve harman thadin pe bu chak ko ko ya nai ga pyo pya pe ba me shin
tamara trump ga shin ni chou ko we ban da a khu naw song a tit khan lai de aim bu ro pyan cha ye a ya shi ga aim bu ro a ya shi chou a paw tai khai pyo cha da re ga lu lu ye a myin ma ro tamara trump aso ya a phwe twe ma kwe nei bi lo myin ni ja ba de cha sa pri ni dong ga ro tamara trump a ni ne aim bu ro a ya shi chou Ryan's previous apaw ma yong ji mu shi ya la so ra na patat pi me myan kae de ma aim bu ro pyo kwin ya Sarah Huckabee Sanders ga di kaisa ko shin lin mo tat tale le nyin san kae ba de ဒါပြင်အိမ်ပြီးတော့ပြန်ကြားရေးအရာရှိအန်တိုနီကာရမူချီနဲ့ previous ကြားကတင်းမာမှုဟာသိပ်ပြီးအရင်ပါတဲ့ပုံစံမျိုးသူမကပြောကြားခဲ့ပါတယ
် The president likes that type of competition
သမရကအဲ့လိုပြိုင်ဆိုင်မှုကိုသဘောကျပြီးအားလဲပေးပါတယ
်ဒါပေမဲ့လွတ်တော်မှာရှိတဲ့တချို့ Republican ခေါင်းဆောင်တွေကတော့ဒါဟာကောင်းတဲ့ပြိုင်ဆိုင်မှုမဟုတ်ပဲအခုလိုပုံစံမဟုတ်ပဲတခြားပုံစံနဲ့ပြောဖို့လိုတယ်လို့သူတို့ကပြောပါတယ်အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကတော့
Ryan is doing a fantastic job at the White House and I believe he has the president's confidence so if those two gentlemen have
Ryan sa imbiro ma akang song lo saung ni bi tamara ye yongji mu ko ya thar de lo chana yongji ba de da chang tharo ne yauk jama tabor ra kwe ni de so yin ai ma tu nyi mu re ko thain bi lo nyi ja bo chana a ne ne ajan pe chin ma de
imbiro pyan cha ye aya shi karamuchi ha imbiro aya shi chouk ko asin khan sa ma lo bae tamara ko dai ya asin khan ya da phit bi tu ne imbiro aya shi chouk Ryan's previous jar ကသဘောထားကွဲလွဲမှုတွေကိုညှိနှိုင်းလိုက်မယ်လို့မထင်ဘူးလို့ Scaramucci ကပြောပါတယ်
။ Some brothers are like Cain and Abel. Other brothers can fight with each other and then get along. I don't know if this is repairable or not. That will be up to
the ချွန်ညီကူတွေကတော့ Cain နဲ့ Abel လိုပါပဲ။တချို့ကတော့တယောက်နဲ့တယောက်ချားလဲချားကြတယ်။အဆင်ပြေအောင်လည်းနေနိုင်ကြပါတယ်။ဒီကိစ္စကတော့ပြန်ပြင်လို့ရမရဆိုတော့ကျွန်တော်တို့မသိပါဘူး။ဒါဟာသမရအပေါ်မှာမူတည်ပါတယ်
။တကယ်လို့အိမ်မီရောအရာရှိချုပ်အနေနဲ့ဒီအာနာအားပြိုင်မှုမှာရှုံးနေပြီးတော့ယာရုကနေနှုတ်ထွက်ခဲ့မယ်ဆိုရင်သူ့အပေါ်မှာသစ္စာရှိခဲ့တဲ့ Republican Party ကလူတွေလည်းအလုံးရင်းနဲ့နှုတ်ထွက်နိုင်ခြင်းရှိတယ်ဆိုတာကတော့သိသာတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါရှင်။ကျမတို့အခုအတန်းလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ Radio VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။တောက်ကြနေညနေဘက် VOA အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါဦးမယ်ရှင
်။ဂရိနိုင်ငံကိုသွားနေတဲ့ဒုက္ခသည်လေးတစ်စီးတူရကီကမ်းရိုးတန်းမှာဂျာတာဘီနီညနေကနစ်မြုပ်ခဲ့တာကြောင့်ကလေး9ဦးနဲ့အမျိုးသမီး2ဦးသေဆုံးသွားပါရယ်။ဆက်စမီအပန်းဖြေမြို့ကမ်းလွန်မှာဆက်လက်နစ်မြုပ်သွားတာလို့ကမ်းရိုးတန်းဆောင်တပ်ကကိုးကားပြီးတော့တူရကီနိုင်ငံပိုင်သတင်းဌာနအန်နာဒိုလူကပြောကြားသွားပါရယ်။တက်တန်းခုနှစ်နှစ်ရှိပြီဖြစ်တဲ့ Obama Care လို့ခေါ်တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးရှောင်ရှားမှုအစီအစဉ်တစ်စိတ်ကပိုင်းကိုပြဖြတ်ဖို့ဒီကနေ့မနေ့အစောပိုင်းကဒီ American ထက်လွတ်တော်အတွင်းမဲခွဲဆုံးဖြတ်တာမှရှုံးနေသွားပါတယ်။ Democrat လွတ်တော်အမတ်တွေနဲ့ Republican အမတ်အချို့ကကန့်ကွက်မဲထည့်ခဲ့တာကြောင့်အခုလိုရှုံးနေခဲ့ပြီးသိပ်မကြခင်မှာပဲသမ္မတ Donald Trump ကအရင်နှုန်းကသူပြောဆိုထားခဲ့တဲ့အတိုင်းပဲဒီ Obama Care အလုပ်မဖြစ်တော့ဘဲကြာရှုံးသွားပြီးတဲ့နောက်မှာကြာရမတခုခုဆက်လုပ်ကြဖို့ဆိုတာမျိုး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ရုရှားနိုင်ငံပေါ်တခက်ရေးယူမှုအသစ်တွေချမှတ်ဖို့မနေ့ကျသရီနေ့ကအမေရိကန်ထက်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံကြားရေးဝန်ကြီးဌာနကဒီနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်ဒီတခက်ရေးယူမှုသစ်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေပေါ်မှာဝင်ရောက်ဆွတ်ဖက်လွန်ရာကြတာကိုဖော်ပြနေတာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရီဖာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မတင်တော်တော့တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးကဆုံးဖြတ်လိုက်ပြီးမကြခင်မှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရီဖ်လက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကပြောကြားခဲ့ပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ည9နာရီတခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာဆုံကြရအောင်ပါရှင်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.